တရုတ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတရားမဝင်အလုပ်သမားတွေနေရပြောင်းခြင်းတဲ့အတွက်မြန်မာတာဝန်ရှိသူတွေကိုအကူအညီတောင်းနေကြတာမှာနန်းနင်းမြို့ကောင်စစ်ဝင်ယုံကိုဆက်သွယ်ထားသူအယောက်800ကျော်နေပြီလို့ကောင်စစ်ဝင်ယုံတာဝန်ခံက VOA ကိုပြောပါတယ်။တရုတ်တနိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးမြင့်တင်ဆောင်ရွက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံသားအလုပ်သမားတွေအိမ်ပြန်ဖို့အကူအညီတောင်းခံနေကြတာပါ။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကိုပြန်ကျင်တဲ့အတွက်ပေကျင်းမြို့ကမြန်မာတန်ယုံနဲ့နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ကျုံယုံကိုဆက်သွယ်လာတဲ့မြန်မာအလုပ်သမားဟာအခုဆိုရင်1900ကျော်ရှိနေပြီဖြစ်တယ်လို့ပေကျင်းမြို့ကမြန်မာတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ကျုံယုံကတော့သူတို့စီကိုဆက်သွယ်အကြောင်းကြားလာတဲ့မြန်မာစုစုပေါင်း800ကျော်ရှိနေပြီဖြစ်ပြီးသူတို့စီကအချက်အလက်တွေကိုကောက်ယူနေရလို့နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ဒေါ်ထင်ရှားဦးက VOA ကိုပြောပါတယ်
။မြန်မာတန်ယုံပေကျင်းကတက်တက်စင်းကျမတို့ဘက်မှာ800ကျော်ရှိပါတယ်ရှင်အဓိကတော့လေကိုယ်နိုင်ငံသားမဟုတ်တဲ့သူတွေပါသွားမှာဆိုတာရယ်ရောဂါကူးစက်ခံရတဲ့သူတွေပါသွားမှာဆိုတာရယ်အကြောင်းမလို့နိုင်ငံသားစီစီရေးရယ်ဟိုကျမရေးစီစဉ်မှုတွေလုပ်နေပါတယ်ရှင
်ပြည်တွင်းပြန်မယ်မြန်မာအလုပ်သမားတွေရဲ့အချက်အလက်တွေမှန်ကန်နေဆိုရင်မြန်မာတန်ယုံကတက်ဆိုင်ရာတရုတ်ပြည်နယ်အာဏာပိုင်တွေနဲ့ဆက်ပြီးညှိနှိုင်းရမှာဖြစ်ပါတယ်တရုတ်ပြည်တွင်းမြန်မာတန်ယုံနဲ့ကောင်စစ်ဝင်ယုံအလုံးကိုအကြောင်းကြားစည်ရင်းပို့လာရဲ့မြန်မာအလုပ်သမားစုစုပေါင်းကပြန်မြ 3,000 လောက်ရှိနိုင်တယ်လို့ပေကျင်းမြို့မြန်မာတန်ယုံဒုတိယအတွင်းဝင်ကခန့်မှန်းပါတယ်။တရုတ်နိုင်ငံမှာအလုပ်သွားလုပ်ကင်နေကြတဲ့မြန်မာလူသားတွေဟာ COVID-19 ရောဂါကူးစက်မှာကိုကြောက်နေကြပေမဲ့အများစုဟာတရားမဝင်လာရောက်နေထိုင်ကြသူတွေဖြစ်တာကြောင့်တရုတ်ရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုတော့စိုးရိမ်နေကြကြောင်းတရုတ်ပြည်နယ်အရှေ့မြောက်ပိုင်းဒေသမှာအလုပ်လုပ်နေတဲ့ကိုစောနိုင်ထွန်းကပြောပါတယ်
။ဘယ်သူမှစုပြောင်းနေကြရတယ်ဗျ။ဒါပေမဲ့သူတို့ကတန်ယုံဆက်တယ်လေချင်းတန်ယုံကရဲစခန်းအောင်သွားပြီးတော့ဖမ်းခံခိုင်းမှာအဲ့လိုမျိုးဆိုကြတော့တို့ကမပြန်ရဲကြဘူးအဲ့ဒါကြောင့်အဲ့လိုတန်ယုံနဲ့ဆက်တွေ့ပြီးတော့လမ်းမှာရဲကပတ်စံပါလာမပါလို့ရှိရင်လမ်းမှာရှာခဲ့တာအဲ့လိုမျိုးတာရကရလည်းရှိခဲ့ဗျကျွန်တော်တကယ်ချင်းနေမိသွားတဲ့လူတွေလည်းတချို့ဆိုပြန်လွတ်လာကြပြီတချို့ဆိုရင်ငါးလရှောင်းနဲ့လည်းပြန်မလွတ်ကြဘူးဘလို့လဲဆိုတော့တိကျကျွန်တော်လည်းမပြောနိုင်ဘူ
းမြန်မာတန်ယုံဘက်ကတော့လုံထုံးလုံနည်းရဲ့အရာတရုတ်နိုင်ငံရဲ့ပြည်သူ့လူမျိုးရေးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ရတာဖြစ်ကြောင်းနဲ့အဖမ်းခံရသူတွေအနေနဲ့သူတို့ရဲ့အချက်လက်တွေမှတ်ကန်နေဆိုရင်မြန်မာတန်ယုံအနေနဲ့ပြည်သူ့လူမျိုးရေးဌာနကိုထောက်ခံပေးမှာဖြစ်ကြောင်းနန်းနင်းမြို့မြန်မာကောင်စစ်ဝင်ချုပ်ယုံကောင်စစ်ဝန်ဒေါ်ထင်ရှားဦးကပြောပါတယ
်တက်ဆိုင်ရာဌာနဟိုကျမတို့ကအကြောင်းကြားလိုက်တဲ့အခါကျရင်သူတို့ကနေပြီးတော့ဒီလူတွေကနိုင်ငံသားဟုတ်သလားဆိုတာကိုဒီဘက်ကမေးလာမယ်မေးလာတဲ့အခါကျရင်ကျမတို့ကထောက်ခံပေးမှာအဲ့လိုမျိုးပါရှင်ဟိုဖမ်းဆီးတာမျိုးတော့မဟုတ်ပါဘူးအခုနေရတော့သူတို့ယောဂအခြေအနေကဟိုဆိုးနေတဲ့အတွက်ကြောင့်မလို့ပေါ့နော်ဟိုသူတို့နေလဲထိမ့်သိမ့်မှုလဲစီစဉ်မရှိပါဘူးပြည်သူလူမျိုးရေးဌာနကလေ
မြန်မာအလုပ်သမားတွေအနေနဲ့သူတို့အခက်အခဲတွေကိုပေကျင်းမြို့ကမြန်မာတန်ယုံအပြင်ကုမင်းမြို့နန်းနင်းမြို့ဟောင်ကောင်မြို့စတဲ့မြို့နယ်အသီးသီးကမြန်မာကောင်စစ်ဝင်ချုပ်ယုံဒီမှာလဲတောင်းခံနိုင်တယ်လို့ရင်းဌာနတွေကကြေညာချက်လဲထုတ်ပြန်ထားပါတယ်တရုတ်နိုင်ငံဟူဝေးပြည်နယ်ဝူဟန်မြို့ကနေပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ဟာအခြားနိုင်ငံပေါင်း29နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 8,900 ကိုကူးစက်ခဲ့ပါတယ်။သေဆုံးသူကတရုတ်ပြည်မှာ 2,200 ကျော်နဲ့အများဆုံးဖြစ်ပြီးကိုရီးယား၊ဂျပန်၊ထိုင်ဝမ်၊ပြင်သစ်နဲ့ဖိလစ်ပိုင်မှာတယောက်စီ၊အီရန်၊ဟောင်ကောင်နဲ့ကမ္ဘာလက်ခီးတဲ့တမော Diamond Princess ကနှစ်ယောက်စီသေဆုံးခဲ့ပါတယ်။